ကယံပြည်နယ်ဒီမော်ဆုံမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့လဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီမော်ဆုံမြို့နယ်အနောက်ဖက်ချမ်းကစီလီတုံးကျေးရွာမှာဒီနေ့မနက်ကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းသွားတဲ့လမ်းကြောင်းတစ်လျှောက်ရွာတွေဘက်မှာနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးပါပါခင်ဗျာ။
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့မှလည်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒေါ်ပေါကလေကျေးရွာနဲ့မဝေးတဲ့စီလီဒုံကျေးရွာတဝိုက်မှာတော့ဒီကနေ့မနက်စောပိုင်းကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။မနေ့ကတော့ဒီဒေါ်ပေါကလေပါနော်ဒီမက်ကတော့ဒီဒေါ်ပေါကလေရဲ့ဆောင်ထဲမှာစီလီဒုံဆိုရရမှာတက်ပြီးတော့ရောက်လာတာပေါ့နော်ဒီစစ်တောင်းပြီးတော့ပေါ်လာတာမျိုးရှိတယ်ကွာဒီမနေ့အစောကြီးပေါ့နော်အာယုံဦးအချိန်လေးစပြီးတော့ဒီမနေ့ဟိုပါ7နာရီကျော်ကျော်လောက်ထိသူတိုက်ပွဲကျင်းထန်နေတာပေါ့ဒီကနေ့စဉ်နေ့တိုင်းရဲ့လည်းဒီမှာတိုးလို့ရသလားစစ်တောင်းကဒီကစပြီးတော့ရှေ့တက်လာပေါ့နော်ရှေ့တိုးတဲ့အခါကျတော့တိုက်စစ်တိုက်ပွဲကအဲ့လိုမျိုးခဏခဏဖြစ်ပေါ်နေကြတာအဲ့ဒီမင်းမညာညနေဒီမင်းမင်းကတိုက်ပွဲအရင်ပြင်းထန်တယ်နော်တခါရက်တွေထဲဆိုင်လဲပုံစံနဲ့ကြည့်လဲပို့ပြီးတော့ဆိုင်လာနေရှိတယ်။စကားစားဖျားနဲ့ကြည့်အရင်ဆိုင်လဲလာ
။စီလီဒုံကျေးရွာဟာဒီမော့ဆိုမြို့နယ်ရဲ့အနောက်ဘက်မှာတည်ရှိတာပါ။စစ်တပ်ခြေဆိုင်ထားတဲ့တပ်စခန်းကနေလဲတိုက်ပွဲဖြစ်နေတဲ့ဘက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်လူနေအိမ်တွေစစ်ပြေးဒုက္ခတွေတွေယာယီပုန်းခုန်နေတဲ့နေရာတွေဘက်ကိုလည်းလက်နက်ကြီးတီတွေကျခဲ့ပါတယ်။စစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ဒီမော့ဆိုမြို့နယ်ဘက်မှာထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးကပြောပါတယ်
။ဒီမနေ့၃နဲ့ခွဲကျော်တဲ့စတယ်ပေါ့နော်။ခွဲချက်ချက်စပြီးတော့ဒီနောက်ပိုင်းတော့တော်တော်ပြင်းထန်လာတာပေါ့နော်။ဒါကြောင့်နောက်ပြီးတော့တော့ဒီတော့ခါနားမှာလည်းဒီမနေ့ကြီးနဲ့ထုတာတော့ရှိတယ်ပေါ့ဒီမနေ့ပိုင်းပေါ့နော်။စစ်ကြောင်းကြီးကဒီမိုးပြက်တဲ့နေချီပြက်လာတာပေါ့နော်။ဒီဆယ်ကျော်လောက်ရှိတာပြီးအရင်တော့မိုးပြက်နားမှာပြင်းထန်ရှိလေနားမခုံတော့ဘူး။အဲ့ဒါကလည်းမတင်တာပြီလို့တဖြည်းဖြည်းရှိလာတော့ရေးလာတယ်ကောဒီလိုဖြည့်ရတာကဒီမဆင်ဘူးသူတို့ဟိုပြန်ပြီးတော့ထင်းသိမ်းနိုင်ဖို့ဒီစစ်သားနဲ့တော့မရှိဘူးကျွန်တော်မြင်လို့ပြောတာပေါ့ဆိုသူတို့စစ်ကြောင်းတောင်းတောင်းနဲ့နေတယ်ဝင်လာတယ်ကောစစ်ကြောင်းထွက်လာလို့ဆက်တက်ဆက်သွားရှိတော့တယ
်စစ်ကြောင်းတွေသွားလာလှုပ်ရှားတဲ့လမ်းကြောင်းတစ်လျှောက်မှာတိုက်ပွဲတွေဖြစ်နေတာပါလက်တလောဒီမော့ဆိုဒေသတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးပြည်သူ့ကာကွယ်ရေးအဖွဲ့တွေအင်အားကောင်းလာပုံရတဲ့ဒီမော့ဆိုမြို့နယ်ကိုထိန်းချုပ်နိုင်မှုစစ်တပ်ဘက်ကအပြင်းထန်ထိုးစစ်ဆင်နေပုံရပါတယ်။ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အတွင်းဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဆက်တင်ပြင်းထန်ခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့လောက်ကလေးကဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနေမှာလည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါ။ဒီကနေ့မတ်လ3ရက်နေ့အထိဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေလေကြောင်းနဲ့တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီအခြေအနေတွေကြောင့်တောင်းနဲ့ခြေတဲ့ဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရလို့အခက်အခဲဒုက္ခမျိုးမျိုးနဲ့ကြုံတွေ့နေကြရပါတယ်ရှင်။